မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာစစ်ကောင်စီနဲ့ရခိုင်တပ်တော် AA တပ်ဖွဲ့သားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမော်တာကြီးစံကြားရောက်ပတ်ခွဲတဲ့အတွက်အရက်သားတွေထိခိုက်သေးဆုံးခဲ့တဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရဲ့ဝန်ကြီးဒေါက်တာဟာဆန်မာမုတ်ကဒီကနေ့အပြင်းထန်ကန့်ကွက်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးဦးအောင်ကျော်မိုးကိုဆင့်ခေါ်ပြီးတော့အခုလိုမော်တာကြီးတွေနေသားကြော်ကြတာနေတာကိုလက်ခံနိုင်စရာမရှိတဲ့အကြောင်းကန့်ကွက်ပြောဆိုတာပါ။ဒီနေ့ဒီမြန်မာနိုင်ငံဘက်ကနေသားဆောက်တပ်ဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်တွေအပါအဝင်မိသားစုဝင်229ယောက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုခိုးဝင်လာတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံဘက်တိုက်ပွဲတွေပြင်းထန်နေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမော်တာကြီးစံကြားရောက်ပောက်ကွဲတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာမနေ့ကအနည်းဆုံးလူ2ယောက်သေဆုံးခဲ့ပါတယ်။တနက်စီထိမှန်တရားရသူလူနာအနည်းဆုံး18ယောက်ရှိပြီးတော့2ယောက်ကအသက်အန္တရာယ်ဆိုရင်ရတဲ့အကြောင်းကော့ဆက်ဘဇာအခြေဆိုင် MSF အဖွဲ့ဝန်ထမ်း2ယောက်ကလည်းပြောပါတယ်။စစ်ကောင်စီနဲ့ AA တပ်ဖွဲ့သားပြီးခဲ့တဲ့နှစ်ရက်အတွင်းတိုက်ပွဲတွေပြင်းထန်နေပြီးတော့မြန်မာနိုင်ငံဘက်ကနေသားဆောက်တပ်ဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်တရားကြောဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခိုးဝင်လာခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နေသားဆောက်တပ်ပြောရေးဆိုခွင့်ရှိသူက AP သတင်းဌာနကိုပြောဆိုထားပါတယ်။နှစ်နှစ်အတွင်းမြန်မာစစ်တပ်တွေဘင်္ဂလားဒေ့ရှ်နယ်ထဲကိုပထမဆုံးအကြိမ်ဝင်လာတာလို့လည်းဘင်္ဂလားဒေ့ရှ်နေသားဆောက်တပ်ပြောရေးဆိုခွင့်ရှိသူကပြောပါတယ်ရှင်။